လပိုင်နိုင်ငံမြောက်ပိုင်းမှာဝင်ရောက်တိုက်ခတ်တဲ့တိုက်ဖုန်းမုန်တိုင်းမှန်ကတောင်မိုးအကြီးကျယ်ရွာသွန်းပြီးတော့လေပြင်းတွေတိုက်ခတ်နေပါတယ်။မိုးတဲထာမီမြေပြုံမှုကြောင့်လူ12ဦးထပ်မံတိုက်ဆုံပြီး6ဦးပျောက်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံမြောက်ပိုင်းဆုံးကလူဆုံးကျွမော်ကဘာဂိုမြို့ထဲကိုဒီကနေ့မနေ့အစောပိုင်းမှာပဲတိုက်ဖုန်းမုန်တိုင်းဝင်ရောက်လာတာပါ။တနာရီကို168မိုင်နှုန်းနဲ့လေပြင်းတွေတိုက်လို့သမိုးတွေလန်ကုန်ပြီးမြေတွေလည်းပြတ်ကုန်ပါတယ်။မုန်တိုင်းဝင်ခင်ကတည်းကတာဝန်ရှိသူတွေကဒေတာခန်းတွေကို2ရက်ဆက်တိုက်ပေးလို့ရရှိပြောင်းပေးခဲ့တာပါ။မြို့တော်မနီလာအပါဝင်ပြည်내အတော်များများကိုရောလူဆောင်ကျွမော်ကမြို့ရဲ့အတွက်ပါပုံတိုင်းတတိပေးချက်တွေထုတ်ပြန်ထားပါတယ်။ကုန်းလွန်ပိုင်းကိုဝင်မလာခင်မောင်ကုတ်တိုက်ဖုန်းမုန်တိုင်းပေါ်ကမိုးတိမ်တိုက်ပြီးရဲ့အချင်းကမိုင်ပေါင်း960လောက်ရှိခဲ့ပါတယ်။မောင်ကုတ်တိုက်ဖုန်းမုန်တိုင်းကိုစူပါတိုက်ဖုန်းအဆင့်ကနေရိုးရိုးတိုက်ဖုန်းအဆင့်ကိုလျှော့ချလိုက်ပေမဲ့လက်ရှိအမေရိကန်ပြည်ထောင်စုအရှေ့ဘက်ကမ်းရိုးတောင်မှာတိုက်ခတ်နေတဲ့ Florence Hurricane မုန်တိုင်းကြီးတဲ့အာပြင်းနေပါသေးတယ်။မောင်ကုတ်မုန်တိုင်းဟာလာမယ့်တနင်္လာနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကိုဦးတည်ရွေ့ရှားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။